မင်္ဂလာပါခင်ဗျာဒီဒီမမှတ်မှတ်သားစကားများအစီအစဉ်မှာရခိုင်ပြည်နယ်မြောက်ပိုင်းအရေးကိစ္စနဲ့ပတ်သက်လို့ပြောဆိုကြတဲ့စကားတွေကအစီအစဉ်နဲ့တင့်တော်နိုင်တဲ့စကားတချို့ကိုကောက်ထုတ်တင်ပြလိုပါတယ်မြန်မာအာဏာပိုင်တွေအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်စင်ရေးလုပ်နေတာတွေရပ်တန့်ဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်ပါတယ်စက်တင်ဘာ19ရက်နေ့ကစတင်လိုက်တဲ့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ
် The authorities in Myanmar must end the military operations.
မြန်မာအာဏာပိုင်တွေအနေနဲ့စစ်စင်ရေးလှုပ်ဆောင်နေတာတွေကိုရပ်တန့်ဖို့လူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေကိုအကန့်အသတ်မရှိခွင့်ပြုဖို့နဲ့ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုလုံခြုံသိခါရှိစွာအသိမှတ်ပြုလက်ခံရမှာဖြစ်ကြောင်းရိုဟင်ဂျာမွတ်စလင်တွေရဲ့နင်းနာမှုတွေကိုဖြေရှင်းပေးရမှာဖြစ်သလိုနှစ်ပေါင်းများစွာမဖြေရှင်းမဲထားခဲ့တဲ့နိုင်ငံသားဖြစ်ခွင့်ကိုလည်းဖြေရှင်းပေးရမှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ကတောင်းဆိုသွားတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့မြန်မာနိုင်ငံအရေးကိုအထူးစိုးရိမ်ပူပန်ကြောင်းမြမထိတ်တန်းခေါင်းဆောင်တွေနားဝင်လက်ခံအောင်ဘယ်သူတွေစီးရုံနိုင်မလဲဆိုတာကိုကြိုးပမ်းရှာဖွေနေကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီယားပြောကြားလိုက်ပါတယ်။စက်တင်ဘာ21ရက်နေ့နယူးယောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ He's very concerned about Burma because he's talked to the national security team and asked exactly what was going to be done. He asked the vice president
ညောင်နိုင်ငံအရေးနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ဟာအလွန်စိုးရိမ်နေကြောင်းလူ9သိန်းနီးပါးထွက်ပြေးနေရတာဒီလူတွေအပေါ်မှာအကြမ်းဖက်ဖိနှိပ်နေရတဲ့စတဲ့ဖြစ်စဉ်တွေဟာမိမိတို့လက်မခံနိုင်တဲ့ကိစ္စရပ်တွေဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအနေနဲ့မြန်မာဆိုးရခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့ဆက်သွယ်ပြောကြားထားသလိုရေဒတ်တွဲဖက်စစ်ဦးစီးချုပ်အနေနဲ့လည်းမြန်မာတပ်မတော်ခေါင်းဆောင်တွေကိုအကြမ်းဖက်မှုတွေရပ်တန့်ဖို့တိုက်တွန်းထားကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးကပြောကြားတော်တာဖြစ်ပါတယ်။မောင်နှောဒေသကနေလုံခြုံရေးတပ်တွေရုတ်သိမ်းဖို့နိုင်ငံတကာကဖိအားပေးနေတဲ့အတွက်ဒေသလုံခြုံရေးလှုပ်ဆောင်ရတာအကြမ်းတည်းဖြစ်နေတယ်လို့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မွေးမေအောင်လိုင်ကပြောလိုက်ပါတယ်။မောင်နှောမျိုးနယ်အလူတော်ပြည်ကျောင်းမှာခေါလုံးနေတဲ့ဒေသခံတွေနဲ့စက်တင်ဘာ21ရက်နေ့မနက်ပိုင်းကတွေ့ဆုံရမှာဒေသခံတွေဘက်ကတောင်းဆိုချက်တွေနဲ့ပတ်သက်ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကအခုလိုပြောဆိုခဲ့တာလို့တွေ့ဆုံပွဲတက်ရောက်ခဲ့တဲ့မောင်နှောမျိုးကဥဝေဟင်အောင်ကပြောပါတယ
်စစ်တပ်ကိုအတိုင်းတာအရှင်တိုက်တာတခုလောက်ထားပြီးတော့ဒီနေရာကနေမသွားဖို့အတွက်ကျွန်တော်တို့တွေကဝိုင်းပြီးတော့မြစ်တန်ရခန့်တယ်အားမှာသူကလေးဟိုအထက်မှတင်ထားပြီးတော့ဆွေးနွေးပြီးတဲ့အချိန်မှာသူတို့အားလေးဟိုဆုပ်ရပါမယ်ဆိုပြီးတော့ကျွန်တော်တို့ကိုပြောသွားတာရှိရဲအဲ့ဒီပုံမှာသူကဗာမှတ်ချက်ပြုလဲဆိုရင်နိုင်ငံတကာကတော့ဗျာတဲ့ဟိုစစ်တပ်ကိုရုပ်သိမ်းဖို့အတွက်ဖိအားတွေပေးနေတယ်တဲ့အဲ့ဒီမှာသူလေးလောကခံရနေနေကြက်တယ်လို့တော့အဲ့လောက်ပဲနှင်းသွားတာပဲရှိရဲ
ဘုံကြောင့်မွေးမဲအောင်လိုင်ပြောကြားချက်နဲ့ပတ်သက်ပြီးမောင်တော်မျိုးကတူပြောကြားတော့တာပါအစိုးရအနေနဲ့ရခိုင်ရေးမှာနိုင်ငံတကာဖိအားပေးမှုတွေအတိုင်းအလျှော့မပေးသင့်ဘူးလို့ပြည်ထောင်စုကြံခိုင်တဲ့ဖွံ့ဖြိုးရေးပါတီဘိုလ်လုံးမှုဆောင်အဖွဲ့အဝင်ကာကွယ်ဝင်ကြီးဟောင်းဦးဝေလုံးကပြောလိုက်ပါတယ်။နေပြည်တော်မှာကြံခိုင်ဖွံ့ဖြိုးရေးပါတီကစက်တင်ဘာ21ရက်နေ့ပြုလုပ်တဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်လာတဲ့ရခိုင်ပြည်နယ်အရေးဆွေးနွေးပွဲအပြီးမှာနိုင်ငံတကာဖိအားတွေနဲ့ပတ်သက်ပြီးသတင်းတောက်တွေကိုအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။နိုင်ငံတကာဖိအားပေးမှုအတိုင်းလိုက်ပြီးတော့လုပ်ဝင်မယ်ဆိုရင်အလျှော့ပေးနေမယ်ဆိုရင်ကိုယ့်ရဲ့လူမျိုးကိုယ့်ရဲ့နေကိုယ့်ရဲ့နိုင်ငံအတွက်ကိုကဘာတီတွေ့ရှိနေလို့ဆိုတော့အန်ဒီရေဘောပါအကြီးကြီးတယ်ဆိုတော့ကိုယ့်ရဲ့ပြောချင
်တာဒါကကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဥဝေလင်ပြောကြားတော်တာပါတချို့သောနိုင်ငံတကာမီဒီယာတွေရဲ့တင်ပြမှုပေါ်အခြေခံပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်ရက်တွေကိုကဘာကပြောင်းပြန်မြင်နေတယ်လို့ကာကွယ်ရေးဝန်ကြီးဖြစ်သူဒုတိယပို့ချုပ်ကြီးစိန်ဝင်းကပြောလိုက်ပါစက်တင်ဘာ19ရက်နေ့ကတောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ရေးအခြေပြမိန်ကွန်းပြောပြီးတဲ့နောက်တွင်နဲ့တွေ့ဆုံရမှာဒုတိယဗိုလ်ချုပ်ကြီးစေခွင့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်ကျွန်တော်တို့မီဒီယာတွေမှာကျွန်တော်တို့နိုင်ငံရဲ့မီဒီယာထုတ်ပေါက်နိုင်တာအားနည်းပါတယ်အဲ့တော့ဒီဟိုပါလေဒီမွတ်စလင်အတိုင်းဝိုင်းပေါ့သူတို့ဘက်ကကြတော့ဟိုကဘာမှာမီဒီယာအားကောင်းပါအားကောင်းတဲ့အခါကျတော့သူတို့ပြောတာကပို့ပြီးတော့ပေါက်ပါအဲ့တော့ကျွန်တော်တို့ပြောရရင်တော့ AR စေရအဲဇလန်းဆင်တာဇလန်းဆင်ပြီးတော့သူတို့ကလည်းစလည်းလုပ်တယ်ပြီးတဲ့ခါကျတော့သူတို့ကထွက်ပြေးတယ်ပြီးတဲ့ခါကျတော့သူတို့ကပြောတဲ့ခါကျတော့အဲသူတို့စကားပေါက်တဲ့ခါကျတော့ကဘာဘလို့ထင်လဲဆိုတော့သူတို့ပေါ်မှာတနာတယ်အမှားသူတို့တက်ပြတ်သွားတဲ့မျိုးတွေဒိုင်းနဲ့တွေရခိုင်နေအဲသူတို့ကကြတော့သူတို့တကယ်အသက်ခံတဲ့လူတွေကြတော့မသိဘူးပေါ့အဲ့နဲ့ကလင်းစင်းလောက်ခံတာကျွန်တော်တိုင်းရင်းသားတွေဖြစ်ပါတယ်အဲ့တော့သူတို့ကပြောင်းမြန်ပြောတဲ့ခါကျတော့ကဘာပြောင်းမြန်မြင်နေ
တယ်။ဒါတော့ကာကွယ်ဝန်ကြီးပြောသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာကဘာကအာယုံဆိုင်မှုပုံများလာတာနဲ့အမျှကိုင်းတွဲဖြစ်ရှင်းရတာဟာပို့ပြီးတော့တိမ်မွေ့နည်းနည်းလာတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားလိုက်ပါတယ်။စက်တင်ဘာ19ရက်နေ့ညနေပိုင်းကထုတ်လွှင့်ခဲ့တဲ့ RFA နဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းမှာဒေါက်တာဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ရခိုင်ပြည်ရဲ့လက်ရှိအခြေအနေကဘယ်လိုမှတော့ရခိုင်ပြည်အခြေအနေကတော့ငါတို့စမတက်ခင်ကတည်းကပေါ့နော်ဟိုအေးစိတ်ခဲ့တာမဟုတ်ဘူးသို့တော်ညာလေအခုနောက်ပိုင်းမှာကြတော့ကဘာရဲ့အာယုံအရန်စူးစိုက်လာတဲ့ခါကျတော့ ပို့ပြီးတော့ကင်တွယ်ရတာတိတ်မွေးလာတယ်ဒီလိုပဲမြင်တယ်ဟိုဘယ်ဘယ်ပြဿနာမဆိုလဲဒီလိုပဲပေါ့နော်အလုံးကဝိုင်းပြီးတော့ကြည်နေလို့ရှိလို့ရှင်ပြည်ပြည်လေးလေးဖြစ်အောင်ဖြည့်ရှင်းရတာပို့ပြီးတော့အခက်ခက်ကလေးလို့ယူငင်းချက်သွားတဲ့အချိန်မှာမှဘာဖြစ်လို့ဒီလောက်တောင်မှအုံနဲ့ကျင်းနဲ့ထွက်နေတာလဲဆိုတာအဲ့ဒါလေဒါအဖြေရှာဖို့လိုတယ်ဘို့ဘာကြောင့်လဲကြောက်လို့လဲကြောက်လို့လည်းဖြစ်နိုင်တာပေါ့နော်ဆိုရင်ပူပါမှုနဲ့လည်းဖြစ်နိုင်တယ်အာဒါမှမဟုတ်တခြားအကြောင်းကြောင့်လည်းဖြစ်နိုင်တယ်အဲ့ကြောင့်မလို့မနေ့တောင်မှပြောသွားတာဘာဖြစ်လို့လဲဒါလဲကျမတို့လည်းဒီဟာကိုအလေးထားတယ်ဘာကြောင့်ဒီအချိန်မှာဒီလောက်တောင်မှအုံငယ်ကျင်းနဲ့ထွက်နေ
ဒေါ်ဆန်းစုကြည်ပြောကြတာပါခင်ဗျာအခုမှမှတ်မှတ်သားသားစကားများအစီအစဉ်လောက်ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ